မေရိကန်ကွန်ဂရက်လွှတ်တော်အတွင်းစီနိတ်လွှတ်တော်ကိုဘယ်သူအနိုင်ရမယ်ဆိုတာအခုချိန်ထိအဖြစ်တိတိကျကျမထွက်သေးပါဘူး။အောက်လွှတ်တော်အတွင်းမှာတော့ဒီမိုကရက်တစ်အများစုနေရာကိုရရှိလိုက်ပါပြီ။ဒီရွေးကောက်ပွဲဟာသမ္မတဘုရင်အီရတ်နိုင်ငံဆိုင်ရာမူဝါဒအပေါ်အမေရိကန်ပြည်သူတွေကအပြစ်ပေးအရေးယူလိုက်တာလို့လည်းအများကရှုမြင်ထားကြပါလေ။ဗီဒီယိုသတင်းတော်ဆွန်ညာပိတ်စန္ဒန်ကပေးပို့ထားတဲ့သတင်းပေးပို့ချက်များကိုဦးသိန်းထိုက်ဦးကစုစည်းတင်ပြပေးပါလားခင်ဗျာ။
ဟုတ်ကဲ့အမေရိကန်ပြည်ထောင်စုကွန်ဂရက်ရွေးကောက်ပွဲသတင်းတွေကကမ္ဘာသတင်းလောကရဲ့ထိတ်တန့်သတင်းတစ်ပုဒ်ဖြစ်နေပြီးကမ္ဘာနိုင်ငံအသီးသီးကလည်းဒီရွေးကောက်ပွဲသတင်းတွေကိုသုံးသပ်နေကြပါတယ်။ပြည်ထောင်စုအင်ဒီပန်ဒန့်သတင်းစာကြီးကတော့အမေရိကန်ပြည်ထောင်စုဟာသမ္မတဘုရင်ဘော်ကိုခုံရုံးတင်ပြစ်ပေးလိုက်ပြီးလို့ရေးပါတယ်။အီရတ်ခရီးကိစ္စအတွက်မဲဆန္ဒရှင်တွေကသမ္မတကိုပြစ်ပေးလိုက်တာလို့ထုတ်ပေါ်ဝေဖန်ပါတယ်။ဒီရွေးကောက်ပွဲဟာသမ္မတဘုရင်အီရတ်ဆန္ဒမူဝါဒကိုဆန့်ကျင်ကြတာလို့ချက်ချင်းပြောပြသတ်မှတ်ပါတယ်။အီရတ်နိုင်ငံမှာတော့အမေရိကန်သံတမန်ကြီးဇမ်မယ်ခါလစ်ကအမေရိကန်ပြည်ထောင်စုရဲ့အီရတ်ဆန္ဒမူဝါဒဟာရုပ်တရက်ပြောင်းလဲသွားမှာမဟုတ်ပါဘူးလို့အာမခံပြောကြားနေပါတယ်။သူကသမ္မတဘုရင်အမေရိကန်နိုင်ငံခြားရေးမူဝါဒကိုအဓိကပုံဖော်သူဖြစ်ပြီးအီရတ်နိုင်ငံအတွင်းအောင်မြင်မှုတွေကအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားအတွက်မဖြစ်မနေလုပ်ဖို့ရည်ကြည်တယ်လို့ရှုမြင်တဲ့အကြောင်းပြောဆိုပါတယ်။အီရတ်ဘက်ဒဲမြို့မှာလူတွေကသတင်းစာတွေဖတ်ပြီးအမေရိကန်ရွေးကောက်ပွဲရလဒ်ကိုကြည့်နေကြပါတယ်။ငင်းချိုင်းတဲ့လူကြုံရေးကသူတို့စိတ်ထဲမှာအရေးကြီးဆုံးအကြောင်းအရာတစ်ခုလည်းဖြစ်နေပုံရပါတယ်
။ والله ان شاء الله يعني يكونون ارأس وارحم بشعبنا
الديمقراطيين افضل من جماعه بوش
يا عمان
وريتنا عمان
ديمقراطي ကကျမတို့အပေါ်မှာစင်နာသနာပြီးကျမတို့ရဲ့ပြဿနာတွေကိုလည်းနားလည်မယ်လို့မျှော်လင့်ပါတယ်ဆိုပြီးအမျိုးသမီးကြီးတယောက်ကပြောတော့တာပါ။နောက်အမျိုးသားတယောက်ကတော့ ديمقراطي ဟာသမ္မတဘုရင် Republican ကလူတွေတဲ့ပုံပြီးကောင်းမှာပါလို့ဝင်ပြီးထောက်ခံပါတယ်ကျွန်တော်တို့နိုင်ငံမှာလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုလိုချင်ပါတယ်လို့လည်းပြောတော့ပါတယ်။အီရတ်မြောက်ပိုင်းမှာတော့ခြေနေတွေကစောင့်ကြည့်အောင်မဆိုတဲ့အနေအထားမျိုးဖြစ်နေတယ်ဆိုပြီး VOA သတင်းတောက် Benjamin Sun ကပြောပါတယ်
။ Here in northern Iraq most people who have been following the election and this is both
အီရတ်နိုင်ငံမြောက်ပိုင်းအမေရိကန်ရွေးကောက်ပွဲခြေနေကိုလေးလာနေတဲ့သူတွေအများစုဒေသခံအီရတ်နဲ့အမေရိကန်တွေတဲကနည်းနည်းကပဲဒီမိုကရက်တီရဲ့အောင်မြင်မှုတွေဟာအီရတ်တွေကောင်းတဲ့အလားလားဆိုတာမျိုးအသေးပဲကောက်ချင်ကြပါတယ်။ကတ်လူမျိုးစုနိုင်ငံရေးသမားတော်တော်များများကိုကျွန်တော်မေးကြည့်တော့သူတို့ကဒီမိုကရက်တီကနေအီရတ်နိုင်ငံအတွက်နိုင်ငံသားအကူအညီတွေလျှော့ချဖို့ပြရားပေးတာလူကြုံရေးတပ်ဖွဲ့ဝင်တွေလျှော့ပြဖို့တိုက်တွန်းတာတွေလုပ်မှာကိုစိုးရိမ်နေကြပါတယ်။အမေရိကန်ရာရှိတော်တော်များများကတော့ရုပ်တရက်ပြောင်းလဲတွေပေါ်လာမယ်လို့မပြောလင်းတဲ့အကြောင်းပြောနေကြပါတယ်။ဒါပေမဲ့ရှေ့နောက်ထပ်ဘာတွေဖြစ်လာမယ်ဆိုတာကိုတော့ဘယ်သူမှအသိအကြမသိကြပါဘူး။အာရှဒေသမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘဲဟာရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့ပထမဆုံးထုတ်ဖော်ပြောဆိုတဲ့နိုင်ငံသားတိုင်းပြည်ကခေါင်းဆောင်ဖြစ်ပါတယ်။
このイラクのマスコについては国際社会が今
テスター米がジャパンနိုင်ငံအနေနဲ့အီရတ်နဲ့ပတ်သက်တဲ့မူဝါဒကိုပြောင်းလဲမှာမဟုတ်ဘူးလို့ပြောဆိုသွားတာပါဂျပန်နိုင်ငံဟာအီရတ်ကိုကျူးကျော်ရေးထောက်ခံတဲ့နိုင်ငံဖြစ်ပြီးပြန်လည်တည်ဆောက်ရေးအတွက်ဂျပန်တပ်ဖွဲ့တွေကိုလည်းစောစောကလေးကပို့ထားတဲ့နိုင်ငံဖြစ်ကြောင်းပါ